အမေရိကန်သမ္မတရွေးကောက်ပွဲမှာကြားဝင်စဖက်မှုရှိကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ငင်းဆန်မှုကိုလက်ခံတဲ့အကြောင်းပြောဆိုခဲ့တာကိုပြင်ဆင်ပြောဆိုပြီးနောက်ပြန်မှာပဲအမေရိကန်သမ္မတဒေါ်နယ်ဆန်ကရုရှားသမ္မတနဲ့ထိတိတွေ့ဆုံမှုကိုထပ်မံကာကွယ်ပြောဆိုလိုက်ပါတယ်။ဆန်နိုင်ငံအဆင့်ကိမျိုးကသတင်းစာရှင်းလင်းမှုကိုနှစ်ဖက်ထောက်လှမ်းရေးတမန်ကအဆင့်မြင့်ရရှိပြီးတော်များကသဘောကျမြင့်ချက်ခဲ့ကြကြောင်းနဲ့သတင်းစာရှင်းလင်းမှုမတိုင်ခင်ရုရှားသမ္မတနဲ့ထိတိတွေ့ဆုံခြင်းမှာလည်းအရေးကြီးတဲ့အကြောင်းအရာများပြားကိုဆွေးနွေးဖြစ်ခဲ့တဲ့အကြောင်းဒီနေ့ပဲတူတာလူမှုကွန်ရက်မှာသမ္မတဆန်ကပြောလိုက်တာပါ။ဒီတွေ့ဆုံမှုဟာချေချေမမောရှိခဲ့ပြီးမသိမျက်တာကိုမြင်ရင်းကြတဲ့သူတွေထွက်တော့စိတ်နှောက်ရှက်ဖြစ်နိုင်ကြောင်းလဲရလကောင်းတွေထွက်ပေါ်လာလို့ရှိတဲ့ကြောင်းလဲပြောဆိုခဲ့ပါတယ်။ဖင်လန်နိုင်ငံကဒေသရှင်လင်းပွဲအတွင်း2016မိုင်ကသမတ်ရွေးကောက်ပွဲမှာဂျောင်းဝင်နှောက်ရှက်ခဲ့မှုတွေရုရှားမှာတာဝန်ရှိကြောင်းပြောခဲ့တာတွေ့အကြီးကျယ်ဝင်မှုတွေထွက်ပေါ်ခဲ့ပြီးနောက်မှာပဲစကလုံးအသုံးလုံးမှားယွင်းပြောဆိုမိတာပါဆိုပြီးအဖက်ဆယ်ကိုကြိုးပမ်းခဲ့ပြီးနောက်တစ်နေ့မှာပဲသမတ်ဖန်ကတွစ်တာကနေထပ်မံပြောဆိုလိုက်တာပါ။မိုင်ကရွေးကောက်ပွဲမှာကျောင်းဝင်နှောက်ရှက်မှုရှိကြောင်းရုရှားသမ္မတရဲ့ငြင်းဆန်ခြင်းနဲ့အတူရက်တိပြောဆိုခဲ့ပြီးနောက်အမေရိကန်သမ္မတရွေးကောက်ပွဲကိုနှောက်ရှက်မှုရှိကြောင်းရုရှားသမ္မတရဲ့လက်ခံချက်ကိုလည်းငြင်းဆန်လက်ခံတဲ့အကြောင်းဖင်လန်မှာပြောခဲ့တဲ့အတွက်သမ္မတရဲ့ Republican Party ဝင်ကရောအတက်ဆန်ဒီမိုကရက်တစ်ကပါဝေဖန်မှုတွေထွက်ပေါ်လာခဲ့တာပါ။အနေနဲ့ကတော့သမ္မတဖန်ကအမေရိကန်ထောက်လှမ်အတိုင်းဝန်ကရုရှားရဲ့လက်ချက်ဖြင့်သုံးသက်ချက်ကိုသူ့အနေနဲ့လက်ခံကြောင်းလည်းပြင်ဆင်ပြောဆိုခဲ့တာဖြစ်ပါရဲ့။2016သမ္မတရွေးကောက်ပွဲကိုရုရှားကကျောင်းဝင်နှောက်ရှက်ကြောင်းအမေရိကန်ထောက်လှမ်တိုင်ဝမ်ရဲ့သုံးသက်ချက်ကိုလက်ခံတယ်လို့ပြောရမယ်လေတချိန်တည်းမှာပဲတခြားလူတွေလည်းဖြစ်နေတဲ့ကြောင့်သမ္မတကအင်ဂျီရောမှာဒိန်းလောက်တွေကိုပြောခဲ့တာဖြစ်ပါတယ်